မြန်မာနိုင်ငံသားတွေပါဝင်မလေးရှားနိုင်ငံမှာတရားမဝင်လာရောက်တဲ့အလုပ်သမားတွေကိုအလုပ်ရှင်တွေကအလုပ်ပြန်ခတ်နိုင်မယ့်အစီအစဉ်ကိုမလေးရှားအစိုးရကကြေညာလိုက်တဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့စောချက်ပါ။မလေးရှားမှာတရားမဝင်နေထိုင်နေကြတဲ့အလုပ်သမားတွေကိုလုပ်ငန်းဝင်တွေမှတရားဝင်အလုပ်ပြန်ခတ်နိုင်ဖို့ဆုံးဖြတ်ထားကြောင်းမလေးရှားပြည်ရေးဝန်ကြီးဟမ်ဇာဘင်ဇိုင်နူဒင်ကနိုဝင်ဘာ12ရက်မှာကြေညာလိုက်တာပါ။အစီအစဉ်နဲ့ပတ်သက်လို့သက်ဆိုင်ရာနိုင်ငံတန်ယုံနေနဲ့ဘလို့ချိတ်သက်ဆောင်ရွက်ရမယ်ဆိုရဲ့အသေးစိတ်ကိုတော့မလေးရှားအစိုးရကနောက်ထပ်ကြီးညာဖို့ရှိကြောင်းမြန်မာတန်ယုံအလို့သမားတန်ရာရှိဦးအောင်စုံမင်းက VOA ကိုပြောပါတယ်
။တရားမဝင်အလို့သမားကိုသူကနီးလန်းနှစ်ခုနဲ့အစဉ်ပြောင်းလုပ်ပေးမဲ့သဘောပေါ့နော်။ပထမနီးလန်းကတော့ဒီနိုင်ငံမှာရှိနေတဲ့အလို့စောက်လို့ရေးစိုက်ပျိုးရေးအဂရီကတ်ချာပါညာပေါ့နော်။အလို့နေရာတွေကိုသူကပါမစ်ချပေးမယ်။နောက်တစ်ခုကကြတော့ပြန်ကျင်းလဲသူကဟိုဟာပြန်ဖို့ရအတွက်ဒီ program တစ်ခုလုပ်ပေးမယ်ဆိုပြီးတော့သူတို့ကျင်းဆွေးနွေးထားတာပေါ့နော် human resource ရဲ့ IA immigration ရဲ့သူတို့အဲ့ဒီပြည်ရဲ့ချင်းပြည်ရဲ့အဲ့ဒီသူတို့ဆွေးနွေးပြီးတော့ပြန်ဖို့မဲ့အစီအစဉ်ရှိတယ်ဆိုတဲ့ဟာကိုသတင်းထုတ်ပြန်တာပေါ့နော
်မလေးရှားအစိုးရရဲ့အခုကြေညာချက်မှာအလုပ်လုပ်ခွင့်တက်တန်းကျော်နေတဲ့သူတွေကိုလည်းတက်သိက္ခာလက်မှတ်ပြန်လျှောက်ခွင့်ရမယ်ဆိုတာကိုလည်းထည့်သွင်းပြောသွားပါတယ်မလေးရှားနိုင်ငံကအိမ်ကြီးချင်းအင်ဒိုနီးရှားနိုင်ငံလောက်ကိုဗစ်ရောဂါစိုးစိုးရွားရွားမဖြစ်ခဲ့ပေမယ့်ကယောဂါကြောင့်ဖြစ်လာတဲ့နောက်ဆက်တွဲစီးပွားရေးထိခိုက်ချက်သက်ရောက်မှုကိုခံစားနေရကြောင်းလဲသတင်းတွေမှာရေးသားထားပါတယ်။ဒါကြောင့်လဲအခုလိုအစီအစဉ်တွေလုံလာတာဖြစ်နိုင်ကြောင်းဦးအောင်စုံမင်းကဆက်ပြောပါတယ်
။သူတို့ရဲ့နိုင်ငံရဲ့စီးပွားရေးကတော့ဒေတာပေါက်ကျနေတဲ့သဘောမျိုးမှာရှိတယ်။အဲလိုဟာကိုပြန်ပြီးတော့ recover လုပ်ချင်တာလဲပါနိုင်တယ်။နောက်တစ်ခုကအထောက်အထားမဲ့တွေကိုအဲလိုပြန်ပြီးတော့ချင်းပြင်တာလဲပါလိမ့်မယ်ပေါ့နော်။သူအဖာတွေကအထောက်အထားမဲ့တွေကသူတို့ contact လုပ်လို့မရတာလို့ဘာလို့ပေါ့နော်။နောက်တစ်ခုကဟိုတရားဝင်စီးကူတာလို့မရတော့ဟိုအဲ့တည်းမှာတိတ်ပြီးတော့အဲ့လိုဖြစ်တာဆိုပါလို့အဲ့လိုဟာမျိုးတွေရဲ့အကြောင်းပြချက်ကတော့အမျိုးဟို issue လေး၅ခုတော့ရှိတာပေါ့နော
်မလေးရှားမှာတရားဝင်အလုပ်လုပ်နေတဲ့မြန်မာလူသားကနှစ်သိန်းခွဲဝန်းကျင်ရှိပြီးစည်ရင်းမရောက်တဲ့တရားဝင်အလုပ်သမားကလည်းတိတ်နေချီရှိနိုင်တယ်လို့ခန့်မှန်းထားတာလည်းရှိပါတယ်မြန်မာအတိုင်းဝန်းမှာလည်းဒီကိစ္စကိုနားဆွနေပြီးမလေးရှားအစိုးရရဲ့တရားမဝင်အလုပ်သမားတွေကိုအရေးယူရဲအစီအစဉ်တွေရှော့ပေါ်လာမယ်လို့မြင်ကြောင်းလဲမလေးရှားရောက်အလုပ်သမားတအုပ်ဖြစ်တဲ့ကိုအောင်စောက VOA ကိုပြောပါတယ်
ကျွန်မမိထုတ်ပေးဖို့သူတို့တေဝန်ကိုကျင်လာတယ်။ဒါလည်းတရားကနေစလုပ်ပေးနေဆိုတော့သူကျင်တဲ့တဲ့မှာတင်ထားတယ်။ချော့ပေါ်လာတဲ့တဘောလေးရှိတယ်
။တကြောပြာကိုဗစ်ရောဂါကူးစက်နှုန်းပြန်တက်လာလို့မလေးရှားနိုင်ငံရဲ့မြို့အများစုမှာအသွားအလာကန့်သတ်ထားတော့ဖြစ်ပါတယ်။ဒီကပ်ရောဂါအခြေအနေကြောင့်ပြည်ပကအလုပ်သမားတွေကိုထပ်ပြီးဝင်ခွင့်မပြုသေးပါဘူး။ဒါကြောင့်လက်ရှိပါမစ်တက်တန်းကုန်တွေရဲ့နိုင်ငံတွင်းကမြန်မာအပါအဝင်ပြည်ပလူသားတွေကိုရှော့ပေါ်ပေးမဲ့အစီအစဉ်တွေစဉ်းစားလာနေရလဲဖြစ်ပါတယ်။ကျွန်တော်ကတော့ဇော်ထပ်ပါ VOA အတွက်တရင်ပြပို့လိုက်တာပါ